Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ18ရက်စနေနေ့မနေ့6နိုင်ကနေ9နိုင်ထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးပါပါ။အင်တာနက်ဖောက်ထွင်းခွင့်မှုပြဿနာနဲ့ပတ်သက်ပြီးရုရှားသမ္မတနဲ့စကားပြောဆိုခဲ့ဘူးကြောင်းအမေရိကန်သမ္မတဘဲရစ်အိုဘားမားကနှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးမှာပြောကြားလိုက်ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့ကအရတားတွေဘေးလွတ်ရာပို့ဆောင်ပေးနေမှုကိုဆီးရီးယားဆိုရကရက်ဆိုင်လိုက်ပါပြီ။ဒီခိုင်ပြည်နယ်မောင်နှောဒေသမှာသတင်းသွားယူဖို့အတွက်သတင်းဌာန73ခုကိုမြန်မာအစိုးရကခွင့်ပြုလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါရှာဖော်ရင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာပညာရှင်ရဲ့သုံးသပ်ချက်ကဘယ်လိုရှိပါသလဲ
။ I find it really sad that the government is handling the situation the way that they are right now because people would
Georgetown တက္ကသိုလ်ပါမောက်ခခရစ်စတီနာဖရန့်ရဲ့အခုလိုသုံးသက်ချက်တွေကိုနားဆင်ရမယ့်အပြင်မြန်မာနိုင်ငံမှာမကြာသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်သုံးသပ်တဲ့ကြောင်ဗီဒိုအခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တိုက်တွန်းချက်ကိုပါနားဆင်ရမှာပါ။အဲ့နောက်မှာတော့သောရရှင်တွေကိုတေးသချင်းတပုံးနဲ့လည်းဖျော်ဖြေပေးမှာပါ။အခုတော့ဒီနောက်ဆုံးရသတင်းတွေကိုဒေါခင်မြတ်သက်နဲ့မနန္ဒာချန်းတို့ပြောပြပေးပါမယ်ရှင်။
Democratic Party ကို computer internet ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုရက်ဆွဆွဲမှုနဲ့ပတ်သက်ပြီး September လတုန်းကရုရှားသမ္မတ Vladimir Putin နဲ့သူပြောဆိုခဲ့ကြောင်းနဲ့ဒီနောက်ပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်ပြီးလုပ်တာမတွေ့ရတော့ဘူးလို့ American သမ္မတ Barack Obama ကသမ္မတအင်ဗီမာနှစ်ဆင်ပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးပါပြောကြားလိုက်ပါတယ်။အခုလိုဖောက်ထွင်းခိုးယူမှုကြောင့် Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ Hillary Clinton အရေးရှုံးနေခဲ့ရတယ်လို့ယူဆပါသလားဆိုတဲ့အမေးကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူး။ဒီကိစ္စအတွက်ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါစေလို့ပြောကြားခဲ့တာပါ။ Democratic Party ရဲ့ဦးဆောင်မှုဟာအဖောက်ထွင်းခံရရတယ်ဆိုတာအတိအပြုကြောင့်တချိန်ကသမ္မတ Obama ကဖော်ထုတ်ပြောဆိုခဲ့ပါတယ်။ရည်ရွယ်ချက်ဒါမှမဟုတ်အဓိပ္ပာယ်ကောက်ယူတာတွေမပါဘဲဒီအကြောင်းကိုသက်ဆိုင်ရာတွေကိုတည်ဖို့အတွက်သူ့အစိုးရအဖွဲ့ကထုတ်ဖော်ပြောဆိုခဲ့တယ်လို့ပြောတာပါ။ရွေးကောက်ပွဲလုပ်ငန်းရှင်နဲ့ပတ်သက်ပြီးသူစိုးရင်ကြောင့်နဲ့အခုဖြစ်ဟာနည်းနည်းရှုပ်ထွေးတဲ့တချို့လောက်တာမျိုးလို့ပြောတာမဟုတ်ပါဘူးလို့လည်းသမ္မတကပြောပါတယ်။အဖောက်ထွင်းခံရတဲ့ Democratic Party ရဲ့ email ဆိုတာဟာတမန်နေစဉ်ရင်းနေကြတွေကိုဖောက်ထွင်းတာဖြစ်ပြီးတချို့ဟာအနည်းအထိုင်ရခက်စီလာမျိုးတွေပါပေးမယ်အခုလိုတင်လိုက်တဲ့အတွက်ကြောင့်ရွေးကောက်ပွဲကိုဘလို့မှမထိခိုက်ဘူးဆိုတာတေးကြစေခြင်းဖြစ်ကြောင်းလည်းပြောပါတယ်ကွန်ပျူတာပေါက်ကြားမှုတွေနဲ့ပတ်သက်ပြီးအကျိုးဆက်တွေနဲ့သူနဲ့ပတ်သက်ပြီးသူသမ္မတပူတင်နဲ့သာပြောဆိုခဲ့တာမဟုတ်ဘဲတရုတ်သမ္မတရှီကျင်ပင်နဲ့ပါပြောဆိုခဲ့တယ်လို့လည်းပြောဆိုလိုက်တာပါ
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကကွန်ပျူတာကွန်ရက်တစ်ခုကိုစိုက်ဘာတိုက်ခိုက်ခံရမှုမှာအမိမီလုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့ကိစ္စကိုရွေးကောက်ခံသမ္မတအနေနဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပြီးရပိုင်းအတွင်းမှာပဲသမ္မတဖြစ်တော်မဲ့ဒေါ်နယ်ထရန့်ဟာအမိမီလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျာဂျွန်ဆန်နဲ့တောက်ကြနေကတွေ့ဆုံခဲ့ပါတယ်ပြည်တွင်းကရွေးကောက်ပွဲတွေကိုကြီးကြပ်ရတဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးအကြီးအကဲဘရိုင်ယန်ကမ်ကသူ့ဌာနရဲ့ကွန်ပျူတာကွန်ရက်ကိုအကြိမ်ကြိမ်တိုက်ခိုက်ခံရမှုမှာအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့တာဝန်ရှိတယ်လို့နိုဝင်ဘာလ10ရက်နေ့သမ္မတရွေးကောက်ပွဲမတိုင်မီနဲ့ကျင်းပပြီးမကြာခင်မှာပဲပြောဆိုခဲ့တာဖြစ်ပါတယ်။ကနအူးစမ်းစစ်ချက်တွေအရအစိုးရကန်ထရိုက်တာဝန်ထမ်းတအူးကကန်ထရိုက်အလုပ်သမားအသစ်တွေနဲ့ဝန်ထမ်းအသစ်တွေအတွက်လိုင်စင်တွေကိုမှန်မှန်ကန်ကန်ထုတ်ပေးခြင်းရှိမရှိသိနိုင်ဖို့ဖောက်ထွင်းခံခဲ့ရတယ်လို့ဆိုတဲ့အင်တာနက်ကွန်ရက်ကိုပုံမှန်လို့အသုံးပြုဝင်ရောက်ခဲ့ကြောင်းလည်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျွန်ဆန်ကပြောဆိုခဲ့ပါတယ်ရွေးကောက်ခံသမ္မတထရန့်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဆွတ်ဖက်ခဲ့တဲ့ဆိုတဲ့သတင်းတွေကနေအာရုံပြောင်းဖို့ကြိုးစားတဲ့အနေနဲ့တောက်ကြနေအစောပိုင်းက Twitter အင်တာနက်လူမှုကွန်ရက်မှာပြောဆိုရမှာတော့ Democratic Party နိုင်ငံလုံးဆိုင်ရာကော်မတီရဲ့အင်တာနက်ဆာဗာတွေကိုတိုက်ခိုက်ခံရမှုမှာအမေရိကန်ပြည်ထောင်စုကအကျိုးကျေးဇူးခံစားခဲ့ရကြောင်းပြောဆိုခဲ့ပါတယ်
ဆီးရီးယားနိုင်ငံအလက်ပိုမျိုးအခြေပိုင်းမှာပောက်ကွဲသံတွေနဲ့တနက်သံတွေပြန်ချလာရခဲ့ပြီးတဲ့နောက်ဆီးရီးယားဆိုရကအဲ့ဒီမှာရှိနေတဲ့အရက်သားတွေဘေးလွတ်ရာရွှေ့ပြောင်းပေးရေးကိစ္စကိုဆိုင်းငံ့ထားလိုက်ပါတယ်။တပုန်တွေဘက်ကရောအစိုးရတပ်တွေဘက်ကပါခိုင်မာမှုမရှိသေးတဲ့အပြစ်ရိုက်ဆဲရေးအချို့ဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲနေကြတာပါ။ဘေးလွတ်ရာရွှေ့ပြောင်းပေးမဲ့ကားတွေတွားရလမ်းကြောင်းအဖြစ်တုံးနေတဲ့အမြန်လမ်းမကြီးတစ်လျှောက်စစ်တပ်ကအတားစီးတုံးတွေချနေချိန်မှာပဲတပုန်တွေထိန်းချုပ်ထားတဲ့အလက်ပိုချမ်းကလူတွေတဲဆောင်လာတဲ့ဘတ်ကားတွေနဲ့ထရက်ကားတွေကိုပြန်ပြီးလှည့်ဖို့အတွက်ဆီးရီးယားဆိုရက အမိန့်ပေးလိုက်တာပါအခုလိုရဆိုင်တာဟာယာယီပဲဖြစ်ပါတယ်လို့အလက်ပုံငင်းချင်းလုပ်ငန်းရှင်မှာထဲထဲဝင်ဝင်ပါဝင်ကူညီနေတဲ့တူရကီကပြောပါတယ်ဘေးလိုရရွှေ့ပြောင်းပေးနေတာတွေမပြီးဆုံးသေးချောင်းနဲ့အဲ့ဒီနေရာကထွက်သွားချင်သူအများပြားရှိနေပါသေးတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီးကပြောပါတယ်တဘုံတွေကသူတို့ပေးထားတဲ့ဂရီကိုချိုးဖောက်တဲ့အနေနဲ့လက်နက်ကြီးတွေနဲ့တစားကန်တွေကိုအလက်ပိုမျိုးတွေကနေခိုးထုတ်နေတယ်လို့ဆီးရီးယားအစိုးရကအပြစ်တင်ပေမဲ့ဆီးရီးယားအစိုးရဟာသူအခုလိုရက်ခိုင်းတာဟာတဘုံတွေထိန်းချုပ်ထားတဲ့ရွာကအရက်သားတွေလွှတ်ပေးအောင်ဖိအားပေးဖို့လုပ်နေတာလို့တဘုံတွေဘက်ကပြောပါတယ်အဲ့ဒီဒေတာကအရက်သားတွေကိုဘယ်ချိန်မှပြန်ပြီးဘေးလွတ်ရရွှေ့ပြောင်းပေးမယ်ဆိုတာတော့အခုထိမသိရသေးပါဘူး
ဒီနေ့ကောင်မှာတာဝန်ကနေနားယူတော့မယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသူ့ရဲ့နောက်ဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစီးရီးယားနိုင်ငံအလက်ပိုမျိုးကိုငရဲကန်းတစ်ခုအဖြစ်ရည်ညွှန်းပြောဆိုသွားခဲ့ပါတယ်။စီးရီးယားစစ်ပွဲအပါအဝင်ကဘာကြီးမှဖြေရှင်းရမယ့်ပြဿနာတွေကြန့်ရှိနေသေးတာကိုမစ္စတာဘန်ကီမွန်ကထောက်ပြပြောကြားသွားခဲ့တာဖြစ်ပါတယ်။စီးရီးယားလူထုအတွက်အားလုံးကတာဝန်ပြက်ကွက်ခဲ့ကြသလိုအားလုံးတွေ့မြင်နေရတဲ့စိတ်မချမ်းမြေ့စရာရာဇဝတ်မှုတွေအတွက်စာနာမှုတရားမျှတမှုနဲ့တာဝန်ခံမှုတွေရှိမှသာငြိမ်းချမ်းရရှိနိုင်မှာဖြစ်ကြောင်းကိုလည်းမစ္စတာဘန်ကပြောဆိုခဲ့ပါတယ်။တောက်ကြနေအစောပိုင်းမှာတော့ဆီးရီးယားဆိုရကအလက်ပိုမြို့အရှေ့ပိုင်းကနေအရက်သားတွေဘေးကင်းရာရွှေ့ပြောင်းပေးနေတဲ့အစီအစဉ်ကိုရက်ဆိုင်လိုက်တဲ့အတွက်အဝိုင်းခံထားရတဲ့မြို့တွင်းမှာလူပေါင်းထောင်နဲ့ချီပြီးတော့ပိတ်မိနေခဲ့ပါတယ်။တဘုံတွေဘက်ကတော့လက်ရှိသူတို့ထိန်းချုပ်ထားတဲ့ရွာနဲ့ရွာကနေအရက်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ရာမှာသူတို့အပေါ်ဖိအားပေးဖို့အတွက်အစိုးရကဒီအစီအစဉ်ကိုရက်ဆိုင်ခဲ့တာဖြစ်တယ်လို့ဆွဆွဲခဲ့ပါတယ်။အစိုးရဘက်ကတော့ကယ်ဆယ်ရေးရင်နှီးတစ်ခုကိုတဘုံတွေဘက်ကပြစ်ခတ်ခဲ့တာကြောင့်အစီအစဉ်ကိုရက်ဆိုင်ရတာလို့တုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဆီးရီးယားအစိုးရအနေနဲ့ဘေးလွတ်ရာပြောင်းရွှေ့ရတဲ့အစီအစဉ်ကိုဆက်ပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့ပါတယ်။ဘေးကင်းရာနေရာကိုပြောင်းရွှေ့ရတဲ့အစီအစဉ်ပြန်ဆနိုင်အောင်သက်ဆိုင်သူအားလုံးကလိုအပ်သလိုဆောင်ရွက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုကြောင်းမစ္စတာဘန်ကပြောဆိုပါတယ်။သူ့ရဲ့နောက်ဆုံးနှုတ်ဆက်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတောင်းဆိုရန်နိုင်ငံကဖြစ်ပွားနေစေပြည်ပခါအနောက်ဖက်ကမ်းမြောင်မှာဣသရေလအခြေချမှုတွေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်လက်မှတ်ရေးထိုးမှုအပါအဝင်အကြောင်းအရာမျိုးစုံကိုပြောကြားခဲ့ပါတယ်။
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
view american တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံပိုင်ရုပ်တံသတင်းဌာနတွေပါဝင်တခြားလွတ်လပ်တဲ့ပြည်ရင်းပြပသတင်းဌာန73ခုကိုရခိုင်ပြည်နယ်မောင်နှောဒေသတွင်အကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နေမြေရှင်းလင်းအခြေအနေတွေနဲ့ပတ်သက်ပြီးတွားရောက်သတင်းယူဖို့ပထမဆုံးချိန်ဖြစ်နဲ့ခွင့်ပေးလိုက်ပါပြီ။သူတို့ဟာဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့ထိစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့တွေနဲ့တူသတင်းယူခွင့်ရမှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေက VOA ကိုပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းစစ်ဆင်မှုတရားဥပဒေမဲ့တပ်ဖြတ်တာအမျိုးသမီးတွေပေါ်အထမကျင်လာရွာတွေကိုမိရှို့ဖျက်ဆီးတာစတဲ့လူခွင့်ချိုးဖောက်မှုတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတွေကကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာအစိုးရတချို့နဲ့လူခွင့်အဖွဲ့တွေကဆွဆွဲဝေဖန်ပစ်တင်နေကြတယ်လို့ဒီဒေတာကိုလွတ်လပ်စွာတွားရောက်သတင်းယူဆွဆွဲခွင့်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်အခုတော့မြန်မာအစိုးရကတွားခွင့်ပြုလိုက်တဲ့ဒီသတင်းအဖွဲ့တွေအနေနဲ့အကြမ်းဖက်တိုက်ခိုက်ခံရတာနဲ့အကြမ်းဖက်ဖြစ်စဉ်တွေဖြစ်နေတဲ့မောင်တော်ကိုအဓိကထားတွားရောက်နိုင်ကြမှာဖြစ်ပါတယ်လုံခြုံရေးအခြေအနေကစိုးရင်ရတာမို့လုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းတွားယူရမှာလည်းဖြစ်ပါတယ်ဒါပေမဲ့တတ်မှတ်နေမျိုးတွေကိုရောက်တဲ့အခါမှာလွတ်လွတ်လပ်လပ်မင်းမြန်းခွင့်ပေးထားတယ်လို့လည်းဥစော်ထေးကပြောပါတယ်ပြန်ကြိုင်းဝန်ကြီးဌာနသတင်းနဲ့စာနယ်ဇင်းလုပ်ငန်းအထွေထွေမန်နေဂျာဦးရနိုင်ဦးဆောင်ပြီးတွားရောက်မယ်အခုတစ်ခါမောင်နှောသတင်းယူတဲ့အဖွဲ့ထဲမှာပြည်ပအသံနဲ့ဌာနတွေဖြစ်တဲ့ VOA BBC နဲ့ RFA ဌာနတွေမပါဝင်ပါဘူးအဲ့ဒီဒေတာမှာသတင်းတွားယူတဲ့အခါမှာလုံခြုံရေးအပြင်ဘာသာစကားအခက်အခဲပါရှိနိုင်မယ်လို့သတင်းအဖွဲ့တွေကပြောကြားကြပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းကနိုင်ငံတကာရေပိုင်နဲ့မှာအမေရိကန်ရေတပ်ပိုင်မောင်းသူမဲ့ရင်ငုတ် drone ယာဉ်တဆင်းကိုတရုတ်ရေတပ်ကဖမ်းဆီးလိုက်ပါတယ်။မောင်းသူမဲ့ယာဉ်ကိုအ мян ဆုံးပြန်လည်ပေးအပ်ဖို့နဲ့အလားတူလုပ်ရမျိုးနောက်ထပ်မလုပ်ဖို့တောင်းဆိုနိုင်အောင်လို့အမေရိကန်ပန်ဒဂွန်စစ်ဌာနချုပ်ကတနမန်နီလန်းတွေနဲ့စူးစမ်းနေပါတယ်။ရင်ငုတ် drone ယာဉ်ဟာမောင်းသူမဲ့ယာဉ်ဖြစ်ပေမဲ့အမေရိကန်ရေတပ်ပိုင်အကာအကွယ်ပေးရမယ့်ယာဉ်ဖြစ်သတ်မှတ်ပါတယ်။အခုလောက်ရဟာနိုင်ငံတကာဥပဒေတွေနဲ့မညီဘူးလို့လည်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရရေတပ်ဗိုလ်မှူးကြီး Jeff Davis ကပြောဆိုခဲ့ပါတယ်။တရုတ်စစ်တပ်ရဲ့လုပ်ရဟာ ကျင်းဝတ်တိုက်ခါနဲ့မညီဘူးလို့လည်းသူကပြောပါတယ်။အရက်ဖက်ကထိန်းချုပ်မောင်းနှင်နဲ့ရေတပ်ပိုင်သမုတ်တရာလေ့လာရေးရင်ဒစင်းဟာဖိလစ်ပိုင်နိုင်ငံဆူဘစ်ပင်လယ်အော်ကနေ63ကီလိုမီတာလောက်အကွာရေပြင်အောက်မှာဆက်ရက်ပြီးရောက်ရှိနေတဲ့မောင်းသူမဲ့ရင်ငုတ် drone ရင်နှစ်ဆင်းကိုပြန်လည်ဆက်ယူနိုင်ဖို့ကြိုးစားနေစဉ်ကြာတာပရင်းနေမှာပဲတရုတ်ရေတပ်သင်္ဘောချင်းကပ်ရောက်ရှိလာခဲ့ကြောင်းလဲပန်နဂွန်ပြောကွင်းရကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။တရုတ်ရေတပ်ကဒါလန် 3 အမျိုးအစားရေရင်အမှတ် ASR 510ဟာရင်းရင်ငယ်တစ်စင်းကိုရေထဲဆစ်လွတ်ပြီးတော့ဆက်ရက်နေတဲ့အမေရိကန်ရင်ငုတ် drone ရင်သင်္ဘောအငယ်တစ်စင်းကိုတင်စီသွားခဲ့ပဲကျန်တစ်စင်းကိုတော့အမေရိကန်ရေတပ်သင်္ဘောကဆယ်ယူခဲ့ပါတယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတက်ရီကတောက်ကြန်နေမှာစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပါတယ်။သူကိုစင်ကာပူမှာအလုပ်လုပ်နေတဲ့ဖိလစ်ပိုင်အလုပ်သမားထောင်ပေါင်းများစွာကတရေကောင်းတဦးဖွဲ့ကြိုဆိုခဲ့ကြတာပါ။စင်ကာပူလေဆိပ်နားပြပွဲခန့်မှာမှာသမ္မတဒူတက်ရီနဲ့တွေ့ဆုံပွဲအတွက်လက်မှတ်6000ရောင်းအောင်ပေးမယ်။လာမယ့်သူဒီထက်ပိုများနေပါတယ်။
ဂျာမနီနိုင်ငံကခရစ်စမတ်ဈေးတစ်ခုမှာအိမ်ရိုက်တန်တွေထည့်ထားတဲ့အိမ်လုံးဘုံတစ်ခုကိုဖောက်ခွဲဖို့ကြိုးစားခဲ့တယ်လို့ဆွဆွဲခံထားရတဲ့12နှစ်အရွယ်လူငယ်တယောက်ရဲ့အမှုကိုစုံစမ်းစစ်ဆေးနေကြောင်းဂျာမနီအစိုးရရှေ့နေတွေကပြောဆိုလိုက်ပါတယ
်နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြွတ်သက်နဲ့မန္တနာချမ်းတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေနဲ့ပတ်သက်တဲ့ပြောဆိုသုံးသပ်ချက်တွေကိုအရင်ဆုံးတင်ပြပေးမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေ၊မရေကျင်းမှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အိမ်တွေမိရှုမှုစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေနေ့စဉ်နဲ့အများရှိနေတယ်လို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်းအယ်ဟူစိန်ကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လက်တလောကင်တွဲဖြည့်ရှင်းတဲ့ပုံမှာအားအနေချက်တွေရှိနေတာကြောင့်နိုင်ငံတွင်းသာမကဒေသတစ်ခုလုံးကိုပါရိုက်ခတ်လာနိုင်တဲ့အကြောင်းလဲတတိပေးလိုက်ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာဥပဒေစံနှုန်းတွေနဲ့အညီအလေးအနက်ထားကင်တွဲဖြည့်ရှင်းနေကြောင်းပြောဆိုထားပါတယ်ရခိုင်အရေးမှာမြန်မာအစိုးရဘက်ကထိရောက်မှုရှိအောင်ဘယ်လိုဆောင်ရွက်သင့်ပါသလဲမိုင်အင်ဂျင်နိုင်ဆက်လက်တင်ပြမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းကစိုးရိမ်စရာအခြေအနေတွေသတင်းတွေကိုကုလသမဂ္ဂဘက်ကနေ့စဉ်ရရှိနေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူစိန်ကပြောဆိုခဲ့တာပါ။ဒါ့အပြင်ကုလသမဂ္ဂအနေနဲ့တွားရောက်စုံစမ်းခွင့်ပြုဖို့အစဉ်တစိုက်တောင်းဆိုချက်ကိုအခုချိန်ထိမြန်မာအစိုးရကခွင့်မပြုသေးတဲ့အပေါ်မှာအလွန်စိတ်ပြတ်မိကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကအခုလိုပြောသွားပါတယ်။
The High Commissioner today warns that the government of Myanmar warns the government of Myanmar that it's short-sighted counterproductive
အခြေအနေအဆိုးဆုံးဖြစ်နေတဲ့နေရာတွေစီဒီကြလွတ်လပ်တဲ့လေလာဆောင်ကြည့်သူတွေတွားခွင့်ပြုဖို့ခွင့်မပြုတာပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာပေါ်မြန်မာအစိုးရကအမြင့်ကျင်းစွာအကျိုးမဲ့စွာအပြင်အကျဉ်းတရားကင်းစွာကင်တွေနေမှုတွေကမြန်မာနိုင်ငံအတွက်သာမကဒေသအတွင်းရေရှည်ကြီးမားတဲ့ခရရိုက်ခမှုတွေရှိလာနိုင်တယ်လို့လူအခွင့်ရေးကော်မရှင်နာမင်းကြီးကမြန်မာအစိုးရကိုတတိပေးပါတယ
်အထူးသဖြင့်အရင်သမရဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်2012ခုနှစ်မှာစတင်ဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးခွဲခြားမှုအခြေခံတဲ့ပဋိပက္ခဟာနှစ်နဲ့ချီကြာမြင့်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရတက်လာချိန်မှာအခြေအနေပိုးပြီးဆိုးလာခဲ့တာပါဒီအခြေအနေမှာမြန်မာစစ်တပ်ကအင်အားအလွန်အကျွံအသုံးပြုပြီးဒေသခံမွတ်စလင်အရတအတွေကိုပါနှင်းပန်းနှိပ်စက်မှုတွေရှိနေကြောင်းထောင်နဲ့ချီတဲ့ဒုက္ခသည်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာခိုးလုံနေရကြောင်းကုလသမဂ္ဂကထောက်ပြပြောဆိုနေတာဖြစ်ပါတယ်။အခုလိုနိုဘယ်ငြိမ်းချမ်းရေးဆုရှင်လက်ဖြင့်နိုင်ငံတကာမှဩဇာကြီးတဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာဒီလိုအခြေအနေတွေရင်ဆိုင်နေရတဲ့ပေါ်စိတ်မကောင်းဖြစ်မိကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကဂျော့ချ်တောင်းတက္ကသိုလ်ရဲ့နိုင်ငံတကာဖွံ့ဖြိုးရေးဘာသာရေးဆိုင်ရာပါမောက္ခChristina Finn ကအခုလိုပြောပါတယ
်. I find it really sad that the government is handling the situation.
လက်ရှိမှာအစိုးရကအခြေအနေကိုဒီလိုပုံစံမျိုးကင်တွယ်နေတဲ့အပေါ်ကျွန်မစိတ်မကောင်းပါဘူး။နှစ်ပေါင်းများစွာဖိနှိပ်ခံခဲ့ရတဲ့မြန်မာနိုင်ငံကိုသူ့ရဲ့တန်ဖိုးတွေနဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံရောရှက်နေထိုင်တဲ့နိုင်ငံတစ်ခုအဖြစ်ဒေသရင်းမှသာမကတကဘာလုံးကအသိအမှတ်ပြုတာကိုလူတွေကမြင်ကျင်ကြလို့ပါ။
ရခိုင်အရေးကိစ္စနဲ့ပတ်သက်လို့လေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အာဆီယံနိုင်ငံသားဝင်ကြီးတွေကိုဒီဇင်ဘာလ19ရက်နေ့မှာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားတာပါ။အဲ့ဒီတွေ့ဆုံပွဲကနေရခိုင်ပြည်နယ်မှာစစ်တပ်ရဲ့လှုပ်ရှားမှုတွေရှော့ချပြီးအခြေအနေပြန်လည်တည်ငြိမ်တိုးတက်ရေးဘက်ကိုဥတီနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းခရစ်စတီနာဖင်ကဆိုပါတယ်။လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခမှာဒေသခံတွေလိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေ ထိထိရောက်ရောက်ပေးနိုင်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတွားခွင့်ပြုတင်ကြောင်းခရစ်စတီနာဖင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Well I think it's good that they have set up their own commission to investigate and that they are
အခြေအနေတွေကိုစုံစမ်းဖို့အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့တယ်အစိုးရအာဏာပိုင်တွေနဲ့အတူသတင်းတောက်တွေပါတဲ့အဖွဲ့ကိုသွားလည်လာခွင့်ပြုမယ်ဆိုတာတွေကကောင်းပါတယ်ဒါပေမဲ့အခြေအနေတွေကိုလည်လာတာထက်အဲ့ဒီမှာရှိနေတဲ့သူတွေကိုအကူအညီပေးနိုင်ဖို့ကအရေးကြီးပါတယ်သူတို့တွေနိုင်ငံသားဖြစ်ခွင့်ရှိတယ်မရှိဘူးဆိုတာတဲ့သူတို့ဟာလူသားတွေပါသူတို့အနေနဲ့အစားအသောက်နေစရာနဲ့အချက်အမကြီးစောင့်ရှောက်မှုတွေရတတ်ပါတယ်သူတို့အသက်အန္တရာယ်ကိုစိုးရိမ်မနေသင့်ပါဘူးအဲ့ဒီလိုဖြစ်အောင်အစိုးရကလှုပ်ပေးဖို့လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးတဲ့အဖွဲ့တွေကိုသွားခွင့်ပြုရမယ်လူတွေအနေနဲ့သူတို့အသက်အန္တရာယ်အတွက်စိုးရိမ်စရာမလိုပဲနေထိုင်နိုင်ဖို့လိုအပ်ပါတယ်။အဲ့ဒီနေရာမှာလွတ်လွတ်လပ်လပ်သွားလာနိုင်ပြီးတော့အခြေအနေကိုဗတ်မလိုက်စောင့်ကြည့်နိုင်မဲ့သူမျိုးရှိမယ်ဆိုရင်အဲ့ဒီမှာရှိနေကြတဲ့သူတွေဘက်ကပို့ပြီးတော့လုံခြုံတယ်လို့ခံစားရပါလိမ့်မယ်။နိုင်ငံသားသားမှဖြစ်စရာမလိုပါဘူး။ပြည်ရင်းကဗတ်မလိုက်အဖွဲ့မျိုးတွေကလည်းဖြစ်လို့ရပါတယ်။လက်ရှိမှာလို့စစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုမလုပ်တော့ဘူးဆိုတာနဲ့တင်မဟုတ်ဘဲလူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမင်းမြန်းနိုင်သူတို့တွေးရှိမှုတွေကိုလွတ်လွတ်လပ်လပ်ပြန်ပြောပြနိုင်မဲ့အဖွဲ့မျိုးတွေကိုအစိုးရကသွားခွင့်ပြုသင့်ပါတယ
်လက်ရှိအခြေအနေမှာတော့လုံခြုံရေးအရာနိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ဒေသဘက်ကိုသွားခွင့်မပြုနိုင်သေးဘူးလို့မြန်မာအစိုးရကတော့တုံ့ပြန်ထားပါတယ်ဒါပေမဲ့သတင်းတောက်တချို့ကိုလာမယ့်ဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့မောင်းတော်ဒေသဘက်ကိုပထမဆုံးချိန်တွားရောက်ခွင့်ပြုမှာဖြစ်တယ်လို့သမရယုံညွှန်ကြားမှုဥစော်ထေက VOE ကိုပြောပါရယ်။ကြံကြားရေးဝန်ကြီးဌာနကဥဆောင်ပြီးပြည်ရင်းပြည်ပသတင်းတောက်စုစုပေါင်း73ဦးကိုခေါ်သွားမဲ့အစီအစဉ်မှာပြည်ပသတင်းဌာနတွေဖြစ်တဲ့ BBC နဲ့ VOE တို့ကတော့ဒီတချိန်မှာပါဝင်ခွင့်ရမှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမြင့်မောင်ကပြောပါရရှင
်။မင်းဂျင်နိုင်စူးစီးတင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးနောက်ထပ်မြန်မာသတင်းတပုတ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမကြာသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်သုံးသပ်တဲ့ကြောင်းပြည်ထောင်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့အဖွဲ့ကတိုက်တွန်းလိုက်ပါရယ်။လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့စစ်တပ်ပေါ်နိုင်ငံတကာအနေနဲ့ဖိအားပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လည်းဘာမာကင်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မအီသက်စင်ပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတိုင်းရင်းဒေသတွေမှာဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံ NLD အစိုးရတစ်ကိုနိုင်ငံတကာကတွန်းအားပေးပြောဆိုနေတယ်လို့ပဲနှစ်နှစ်ချီလူအခွင့်အရေးချိုးဖောက်မှုတွေလှုပ်ဆောင်နေစေဖြစ်တယ်မြန်မာတပ်မတော်ကလည်းနိုင်ငံတကာကပိုအာရုံစိုက်ပြီးဖိအားပေးလာဖို့လိုတယ်လို့ဘမ်မန့်ကင်ပိန်း UK ကနေထုတ်ပြန်တဲ့အစည်းအဝေးစာတစ်စောင်မှာတိုက်တွန်းလိုက်ပါတယ်အရင်အစိုးရလက်ထက်မှာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပေမဲ့စစ်တပ်ဟာအရသာအစိုးရစစ်စစ်လက်ထက်မှာတတက်ကြွကြွပါဝင်မှုမျိုးမတွေ့ရဘူးလို့ဗီတိနိုင်ငံခြေဆိုင်ဘမ်မန့်ကင်ပိန်း UK ညွှန်ကြားရေးမှူးမတ်ခ်ဖမနာကပြောပါတယ်
We're seeing the recent human rights violations in Rakhine State against the Rohingya we're seeing the ongoing conflict in Shan State andKachin State where the Burmese army are committing lots of human rights violations
လက်တလုံးမြန်မာတပ်မတော်ကရခိုင်ဒေသမှာရိုဟင်ဂျာတွေဘောလူခွင်ချူဖောက်မှုတွေအများပြားတွေ့နေရသလိုချမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာဇက်တိုက်ဖြစ်နေတဲ့ပြည်ပခတွေကိုတွေ့နေရပါတယ်။တပ်မတော်ကကလေးလူသားတွေစစ်တပ်ထဲတွေ့နေတော့မှာမြန်မာတပ်မတော်ကအခြေခံဥပဒေပြင်ဆင်ဖို့ကိုလက်မခံနိုင်သေးတာကမြန်မာနိုင်ငံကဒီမိုကရေစီပြည်ရင်ပြောင်းလဲဖို့အဓိကအဟန္တာတစ်ခုဖြစ်နေတာပါ။မြန်မာနိုင်ငံကကြုံနေရတဲ့ပြဿနာပေါင်းစုံထဲမှာတပ်မတော်ကအကြီးဆုံးပြဿနာတစ်ခုဖြစ်နေတဲ့လက်ရှိအခြေအနေကိုနိုင်ငံကအတိုင်းအဝိုင်းကနားမလည်နိုင်သေးပဲတက်မတော်ကိုနိုင်ငံကအစည်းအဝေးတွေထိပင့်ခေါ်တာတွေစည်းရည်တန်းတွေအခမဲ့ပေးနေတာတွေလုပ်နေပြီးပြည်သူဘောဆောင်တဲ့လှုပ်ဆောင်မှုတွေလုပ်နေကြအောင်ကောင်းကောင်းမွန်မွန်ဆက်ဆံနေကြတာပါလက်တလုံးမှာတက်မတော်ကလူခွင့်ချိုးဖောက်မှုတွေကိုဇက်တိုက်လုပ်နေပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အဟန္တာဖြစ်နေတာပ
ါလူခွင့်ချိုးဖောက်မှုတွေမှာနိုင်ငံတကာအနေနဲ့တက်မတော်ကိုလည်း NLD အစိုးရနီးတူဖိအားပေးပြီးတိုက်တွန်းဖို့လိုနေတဲ့အခြေအနေမှန်ကိုနိုင်ငံတကာကသိလာစေဖို့ရည်ရွယ်ချက်နဲ့ဒီအစီရင်ခံစာတစ်ကိုထုတ်လိုက်ရတဲ့အကြောင်းကို Mark Farmaner ကပြောပါတယ်လူခွင့်ချိုးဖောက်မှုတွေရပ်အောင်နိုင်ငံတကာကဘယ်လိုတွန်းအားပေးနိုင်မလဲဆိုတဲ့အကြောင်းကိုလည်းဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ
် They're trying to reward the government for and encourage the government for reforms for example
တက်မတော်ကပြည်ဝင်ပြောင်းလဲမှုတွေလုပ်ဖို့လက်ခံလာတာကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တာမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေပေါ်ကုလသမဂ္ဂအထွေထွေညီလာခံကထားတဲ့ရည်မှန်းချက်ကိုရစိုင်းလိုက်တာတွေနိုင်ငံတကာအတိုင်းအဝိုင်းကလှုပ်ဆောင်ခဲ့ပါတယ်။နိုင်ငံတကာနိုင်ငံချင်းရဲ့အခြေအနေတွေကတော့မတူတော့ပိတ်ဆို့မှုတွေဖယ်လိုက်တာလိုမျိုးအလွဲဖြေရှင်းတဲ့ညီမလုပ်သင့်ပါဘူး။မြန်မာနိုင်ငံမှာတော့စစ်တပ်ကစစ်ရာဇဝတ်မှုတွေလူခွင့်ချုပ်ဖောက်မှုတွေလုပ်နေတဲ့အချိန်ထဲမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအစ်မြဲဥရောပစီးရင်ညီလာခံကိုဖိတ်ပြီးစစ်လက်နက်စက်ရုံတွေလည်းပတ်စီတာတွေမလုပ်သင့်ပါဘူး။
တက်မော်ကိုဖိအားပေးတဲ့နေရာမှာစီးပွားရေးဘက်ကလည်းဖိအားပေးနိုင်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေအနေနဲ့တက်မော်ပိုင်းလုပ်ငန်းတွေနဲ့စီးပွားရေးလှုပ်ဆောင်တာတွေရပ်လိုက်နိုင်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အခြေအနေဥပမာတွေကိုကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာတွေကိုအခြေခံပြီးတော့တက်မော်အပေါ်ကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းဘမကင်ပိန် UK အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။
မိုင်းအတန်းစင်တင်ပြခဲ့တာပါရှင်အခုတော့မြန်မာနိုင်ငံအတွင်းလုံခြုံရေးကုမ္ပဏီဆိုင်ရာလွှတ်တော်ကဆွေးနွေးချက်ကိုတင်ပြပေးပါမယ်မြန်မာပြည်အတွင်းမှာလုံခြုံရေးဝန်ဆောင်မှုပေးနေတဲ့အထူးသဖြင့်ရန်ကုန်တိုင်းဒေသကြီးအတွင်းမှာပုတ်ကလေးကလုံခြုံရေးကုမ္ပဏီတွေကိုပုံမကောင်းမွန်စနစ်ကြတဲ့အခြေအနေရောက်အောင်ဆောင်ရွက်ပေးသင့်တယ်ဆိုတဲ့အဆိုကိုဒီကနေ့တီးခံပါရှင်မနေ့ကရန်ကုန်တိုင်းလွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်ဒီအဆိုကိုတက်မတော်သားကိုစလဲနှစ်ဦးအပါအဝင်လွှတ်တော်ကိုစလဲ၅ဦးဆွေးနွေးခဲ့ကြပြီးမဲခွဲဆုံးဖြတ်ကြရမှာတော့ကန့်ကွက်မဲ့အများစုနဲ့ရှုံးနိမ့်သွားခဲ့ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်တင်ပြမှာပါရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာရန်ကုန်တိုင်းဒေသကြီးပုဂ္ဂလကလုံခြုံရေးဝန်ဆောင်မှုလုပ်ငန်းတွေအတော်များများရှိနေပေမဲ့လို့စနစ်တကျလေ့ကျင့်သင်ကြားထားခြင်းလုံခြုံရေးဆိုင်ရာအချက်အလက်တွေပစ္စည်းကိရိယာတွေမပြည့်စုံတာတွေကြောင့်ပုဂ္ဂလကလုံခြုံရေးကိုပုံမှုကောင်းမွန်စနစ်ကျတဲ့အခြေအနေတရက်ကိုဆောင်ရွက်ပေးဖို့ရန်ကုန်တိုင်းဒေသကြီးကိုကိုကျွန်းမြို့နယ်မဲဆန္ဒနယ်တက်ကလွှတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကအစိုးတင်သွင်းခဲ့ပါတယ်ဦးတင်ဝင်းဟာရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နယ်စပ်ဒေသဝန်ကြီးဟောင်းလည်းဖြစ်ပါတယ်ဒီဆိုကိုလွတ်တော်ကိုယ်စားလှယ်၅ဦးအထိဆွေးနွေးခဲ့ကြပြီးပါဝင်ဆွေးနွေးခဲ့ကြတဲ့တက်မတော်သားကိုယ်စားလှယ်တွေကတော့ဒီဆိုဟာရန်ကုန်တိုင်းဒေသကြီးအတွင်းသားမကတနိုင်ငံလုံးလွှမ်းခြုံဆောင်ရွက်ရမှာဖြစ်တာကြောင့်လွတ်တော်မှာမှတ်တမ်းအဖြစ်သာထားရှိဖို့တင်ပြသွားခဲ့ပါတယ်။ဒါပေမဲ့လို့ရန်ကုန်မြို့ပေါ်ကလူသားလူလာများတဲ့ဆေးဝါးစင်တာတွေအပအဝင်ငွေလဲစင်တာတွေမှာဓာတ်ထိုးမှုလူရက်မှုတွေကြောင့်ပုဂ္ဂလိကလုံခြုံရေးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်စနစ်တကျဆောင်ရွက်တင်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်တချို့ကဆွေးနွေးသွားခဲ့ပါတယ်။မင်္ဂလာတောင်ညွတ်မြို့နယ်မဲဆန္ဒနယ်တက်ကလွတ်တော်ကိုယ်စားလှယ်ဦးလာထေကတော့ပုဂ္ဂလိကလုံခြုံရေးဆိုင်ရာဤဥပဒေတွေကိုအမြန်ဆုံးပြဋ္ဌာန်းတင်တယ်လို့ဒီကနေ့ရန်ကုန်တိုင်းလွတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်
။လုံခြုံရေးဝန်ထမ်းများအတွက်စနစ်တကျလေ့ကျင့်တင်သားပြနိုင်တော့တင်တန်းတောင်းတစ်ခုဖွင့်လင့်ပြီးလေ့ကျင့်တင်ကြားပေးရလဲအထူးလိုအပ်လာပါတယ်။ပုဂ္ဂလိကလုံခြုံရေးဆောင်ရွက်ဆိုင်ရာဤဥပဒေပြဋ္ဌာန်းထားခြင်းမရှိသေးတဲ့အတွက်ကြောင့်လည်းလုံခြုံရေးဝန်ထမ်းများရဲ့ဆောင်ရွက်မှုဆိုင်ရာများကတင်းကျပ်မှုမရှိပဲညှော်နှင်းနေရတာလည်းပါဝင်ပါတယ်။ဥပဒေတရားရှိမှတာဥပဒေနဲ့ညီတာဝန်ယူမှုတာဝန်ခံမှုလို့ဖြစ်ထွန်းလာမှာပဲဖြစ်ပါတယ်။ဒီမိုကရေစီစနစ်ကျင့်သုံးနေကြသောနိုင်ငံများမှာပုဂ္ဂလိကလုံခြုံရေးဆောင်ရွက်မှုလုပ်ငန်းများကိုဥပဒေပြဋ္ဌာန်းပြီးစံချိန်စံညွှန်းနဲ့ညီစနစ်တကျလုပ်ကိုင်ဆောင်ရွက်နေကြတာကိုသိရှိရပါတယ်
။လက်ရှိမြန်မာနိုင်ငံမှာပုဂ္ဂလိကလုံခြုံရေးဆောင်ရွက်နေတဲ့လုပ်ငန်းအရေအတွက်90နီးပါးရှိပြီး30ကျော်သာတရားဝင်မှတ်ပုံတင်ထားပေမဲ့လို့ကျန်50ကျော်ကတော့မှတ်ပုံတင်ဆောင်ရွက်ထားခြင်းမရှိပါဘူး။ဒါကြောင့်လေပုဂ္ဂလိကလုံခြုံရေးလုပ်ငန်းတွေနဲ့ပတ်သက်လို့တရားဝင်မှတ်ပုံမတင်ရသေးတဲ့ကုမ္ပဏီတွေအားလုံးကိုမှတ်ပုံတင်ပြီးလုံခြုံရေးဝန်ထမ်းတွေကိုလည်းသင်တန်းပို့ချသွားဖို့စီစဉ်နေတယ်လို့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘူမူကြီးတင်အောင်ထွန်းကလွှတ်တော်တွင်အခုလိုပြောကြားခဲ့ပါတယ်
။ကုမ္ပဏီတွေအကုန်လုံးကျွန်တော်မှတ်ပုံတင်ဖို့ပထမအဆင့်လုပ်နေပါတယ်။ဒုတိယအဆင့်ကတော့ကျွန်တော်တို့ဒါတွေအကုန်လုံးမှတ်ပုံတင်ပြီးပြီဆိုတဲ့အချိန်မှာကျွန်တော်တို့တင်ရိုးစရာကျွန်တော်တင်ရိုးစရာကိုဆွဲနေတယ်ပါ။တင်ရိုးစရာမှာပါပြီးတော့မှတင်ရမယ်နည်းပြတယ်။ဘယ်မှာရမလဲ။ဘယ်ဌာနတွေပါဝင်တဲ့လဲဆိုတော့ကျွန်တော်ဆွေးနွေးပြီးအသက်ဆိုင်ရာဌာနတွေကျွန်တော်ညှိနှိုင်းပြီးဆောင်ရွက်ပေးမှာဖြစ်ပါတယ်။နောက်တင်တဲ့နေ့စင်လာတဲ့ချိန်မှာကျွန်တော် certificate တွေပေးမယ်။ဆိုပြီးတော့ကျွန်တော်ဒီဆောင်ရွက်လာဒီ certificate ရှိမှသာလေကျွန်တော်တို့ကဒီလုံခြုံရေးဝန်ထမ်းတာဝန်ထမ်းဆောင်ရမယ်ဆိုတော့တတ်သက်ချက်လေးလုပ်လိုက်မယ်ဆိုရင်တော့ခုနကပြောတဲ့လုံခြုံရေးတာဝန်ထမ်းဆောင်တဲ့ဝန်ထမ်းတွေကလည်းပဲပူးချင်းကျွန်တော်တို့ရည်သွေးမြင့်လာမယ်အနေထားမျိုးရှိပါတယ်။
ဒီဆိုကိုလွတ်တော်ကိုယ်စားလှယ်တွေဆွေးနွေးခဲ့ပြီးတဲ့နောက်လွတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့ရမှာဆန္ဒမဲပေးခွင့်ရှိသူပေါင်း123မဲရှိတဲ့အထက်မှာကန့်ကွက်မဲအများစုနဲ့ရှုံးနေသွားခဲ့ပါတယ်လွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဆိုရှင်ဦးတင်ဝင်းကအခုလိုတုတ်ပြန်ပါတယ
်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်နားလဲတာလွဲတယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဒီနေ့ကဒီဥစ္စာကြီးကပြောင်းစုမှလုပ်ရမယ့်ဥစ္စာဒီတိုင်းဒေသကြီးမှာလုပ်ရမယ့်ကိစ္စမဟုတ်ဘူးလို့သူမဲ့ကျွန်တော် law private security law ဆိုရင်တော့မှတ်ပါတယ်ပြောင်စုမှတင်ပြမှပြောင်စုကနေပြီးတော့ပြဋ္ဌာန်းမှတိုင်းတနိုင်ငံလုံးနဲ့အကျုံးဝင်မှာဖြစ်တဲ့အတွက် private security law ကိုကျွန်တော်တို့ကသွားနေတာပါသို့တော်လည်းပဲ private security law မထွက်ခင်လေးမှာကျွန်တော်ကစနစ်တကျလေးဖြစ်အောင်အထူးသဖြင့်လုံခြုံရေးအဖွဲ့အစည်းဖြစ်တဲ့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လိုဟာမျိုးနောက်နိုင်ငံတိုင်းပြည်အစိုးရအဖွဲ့လိုဟာမျိုးနဲ့ရှိတ်ဆက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်နိုင်အောင်ကုကဲမှုရအောင်ဒီကျစနစ်ကြမှတ်ပုံတင်ပြီးတကယ်တင်တန်းချောင်းနေပေးနေအောင်ကျွန်တော်ကဒါဟိုတင်တဲ့သဘောပါပဲ
ရန်ကုန်တိုင်းဒေသတွင်းပုဂ္ဂလိကလုံခြုံရေးကော်မတီတွေအများအပြားရှိလာပေမဲ့စနစ်တကျတတ်မှတ်ထားတဲ့လုံခြုံရေးဝတ်စုံတွေမရှိသလိုလုံခြုံရေးဆိုင်ရာနည်းပညာနဲ့ခေတ်မီကိရိယာတွေလုံလုံလောက်လောက်မရှိတာကြောင့်ကန့်ကွက်ပြောဆိုမှုတွေလည်းရှိနေကြပါတယ်ခင်ဗျာ
။တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းသတင်းတွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစစ်ပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတော့လာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောဒရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေခြင်းတည်းလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရရှင်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဓာတ်ရိုက်လေးလိုင်းဆွေးနွေးခဲ့မှာပါဝင်ဆွေးနွေးကြဖို့သောဒရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့သောဒရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖျော်ဖြေပေးသွားမှာပါ။အဆိုတော် Ringo ဒီဆိုတဲ့ December အလွန်းသချင်းကိုနားဆင်ကြရအောင်ပါရှင်။ဆူရောရင်ကိုဒီဆိုတဲ့ဒီဇင်ဘာအလွန်သချင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့ဤပညာတွေပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိသလိုအမျိုးသမီးကဏ္ဍမှာတော့
ချစ်ချင်းမုန်းခြင်းပနာခြင်းနှံတာခြင်းခောက်ခါခြင်းတွေကိုထောဆောင်တဲ့အဲ့ဒီဝတ္ထုတွေရေးထားတာကိုသားတွေကိုသူပြမဖတ်တော့တဲ့ခါကျတော့အိစာနာချင်းနေနေပါလာတယ
်ဆာရေးဆရာမမိချမ်းဝေပြောသွားတာပါပြေစုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါက်ခင်မြွန်းတက်နဲ့မနနာချမ်းတို့စူးစီးတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးအာဆီယံအစည်းအဝေးတက်ခေါ်ယူဖို့အတွက်မြန်မာဆိုင်ပြင်နေတဲ့အကြောင်းတောက်ကြံနေထုတ် Nikkei Asia Review မှာဆောင်းပါရှင်ကဗီချောင်းကတိဗန်ကရေးသားပါတယ်။ရန်ကုန်မှာဒီဇင်ဘာလ19ရက်နေ့ကျင်းပမယ်အာဆီယံ10နိုင်ငံအစည်းအဝေးဟာတကယ့်ကိုပုံမှန်မဟုတ်တဲ့အစည်းအဝေးတစ်ခုလို့ဆိုပါတယ်။အဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့အထူးအရှက်မခန့်တဲ့ပြည်တွင်းရေးကိုဆွေးနွေးမှာမို့ဒါမျိုးတစ်ခါမှမကျင်းပဘူးသေးပါဘူးတဲ့။ဒေါန်ဆန်းစုကြည်ဟာဒီဇင်ဘာလ6ရက်နေ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံအပြီးမှာတော့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့အလွတ်တဘောတွေ့ဆုံမှာဖြစ်ကြောင်းသူမရဲ့သဘောထားကိုဒီဇင်ဘာလ10ရက်နေ့အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့အာဆီယံထိပ်တန်းအရာရှိတွေအစည်းအဝေးမှာကြေညာခဲ့တာပါအင်ဒိုနီးရှားနိုင်ငံဟာမွတ်စလင်အများစုနေထိုင်တဲ့ဒေသရင်းနိုင်ငံတစ်နိုင်ငံဖြစ်ပြီးရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိုဘာသာရေးဆန်ရလို့မရှုမြင်ပဲလူသားချင်းစာနာမှုဆန်ရအဖြစ်နဲ့ရှုမြင်ကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုကပြောကြားခဲ့တယ်လို့လက်တွေ့ပြတဲ့အနေနဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ရိုဟင်ဂျာအရေးသူ့ရဲ့ဆန္ဒပြပွဲမှာပူးပေါင်းဖို့အတွက်ဖိတ်ကြားချက်ကိုညင်းပယ်ခဲ့တယ်လို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံမှာဥသိမ်းစင်အစိုးရလက်ထက်ကဒေသရင်းနိုင်ငံတွေစီကိုထွက်ပြေးတိမ်းရှောင်ကြတဲ့ရိုဟင်ဂျာထောင်နဲ့ချီးပြီးရှိနေတာမို့ဒီကိစ္စဆွေးနွေးဖို့အတွက်2012ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားကနေအဆိုပြုခဲ့ပေမဲ့အဲ့ဒီအချိန်ကတော့မြန်မာဟာအရှင်သင့်ဖြစ်ပုံမရသေးဘူးလို့လည်းဝေဖန်ထားပါတယ်။အခုခါမှာတော့ဒီဇင်ဘာလ19ရက်နေ့မှာပထမနေပြည်တော်မှာကျင်းပဖို့အတွက်ပြင်ထားတာတော့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအတော်အလာလွဲကူစေဖို့အတွက်ရန်ကုန်မှာပြောင်းလဲကျင်းပပေးတော့မယ်လို့ဖော်ပြထားပါတယ်
။ Israel urged to suspend military shipment to Burma ဆိုတဲ့ခေါင်းစဉ်နဲ့ ARD magazine မှာစောရံတိုင်းရေးသားထားတဲ့စောင်းမကိုဆက်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာလူနည်းစုတိုင်းရင်းသားတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေဆဲဖြစ်တဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းချတင်ပို့တာတွေရပ်ဆိုင်ဖို့အစ္စရေးမှာရှိတဲ့လူခွင့်ရေးလှုပ်ရှားသူတွေနဲ့ရှေ့နေတွေကအစ္စရေးကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံပြည်ပတင်ပို့မှုထိန်းချုပ်ရေးဌာနအကြီးအကဲစီကိုစာရေးတောင်းဆိုခဲ့ကြတဲ့အကြောင်းနဲ့အစချီရေးသားထားပါတယ်ကာကွယ်ရေးပစ္စည်းတင်ပို့မှုထိန်းချုပ်ရေးဆိုင်ရာ2000ခုဥပဒေရဲ့အပိုင်း9မှာပြဋ္ဌာန်းထားချက်အရမြမတက်မတော်ကဝယ်ယူခဲ့တဲ့ကာကွယ်ရေးပစ္စည်းတင်ပို့မှုခွင့်ပြုချက်လိုင်စင်အားလုံးကိုလည်းပြန်ပြီးတော့သုံးသပ်ဖို့ရာစာထဲမှာတောင်းဆိုထားတာပါ။အီရန်အပေါ်ဒဏ်ခတ်မှုတွေဆက်ထားဖို့ကြိုးပမ်းနေရချိန်မျိုးမှာမြမစစ်တပ်အပေါ်ချမှတ်ထားတဲ့အမေရိကန်နဲ့ EU ရဲ့ဒဏ်ခတ်မှုတွေကိုအစ္စရေးကလစ်လျူရှုရဲတာဟာအံ့အားသင့်စရာဖြစ်ရကြောင်းကိုလည်းဒီဇင်ဘာလ17ရက်နေ့စွဲနဲ့ပေးပို့ခဲ့တဲ့စာထဲမှာရေးသားထားတာပါ။လောလောဆယ်စစ်လက်နက်ပစ္စည်းတွေမြန်မာပြည်ကိုမတင်ပို့ရသေးတာကြောင့်အချိန်မီတားမြစ်စေခြင်းတယ်လို့လဲဂျေရုဆလင်မှာရှိတဲ့လူခွင့်ရေးရှင်နေအီတေမတ်ကအေအာရီမဂဇင်းကိုပြောကြားခဲ့တာပါညီကောင်းမတော့ပြီးခဲ့တဲ့စက်တင်ဘာလကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာအဆင့်မြင့်စစ်ဘက်ဆိုင်ရာအရာရှိကြီးတွေအစ္စရေးကိုတွားရောက်ခဲ့တယ်လို့ပြီးခဲ့တဲ့ဇွန်လထဲမှာပဲ
ဣသရေလကာကွယ်ရေးပစ္စည်းတင်ပို့မှုဌာနအကြီးအကဲဗိုလ်ချုပ်ကြီးမိုက်ကယ်ဘန်ဘရူ့ချ်မြန်မာနိုင်ငံကိုတွားရောက်ပြီးစစ်ဘက်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာလို့နှစ်နိုင်ငံကြားမှာဆယ်စုနှစ်ပေါင်းများစွာစစ်ဘက်ဆက်ဆံရေးရှိခဲ့ကြတဲ့အကြောင်းနဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်။အသေးစိတ်ကိုတော့ ARE.org မှာဖတ်ရှုနိုင်ပါတယ်ရှင်။
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လာတန်စီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မတူတဲ့အင်ပြမင်း EDM အသုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက BEATING Beating ကရိုက်တာနှက်တာA, D-E-A-D, dead, theta, H-O-R-S-E, horse ka mien so ro. Sakabait khu long ye, long gao dhebe ka ro, te ne de mien go yaik de tbo ba. Khaan jen lo te ne de mien go yaik ne de so yin, yaik de lu da le na me, te ne de mien ga ro, piyan a te shin la ma ma hok de tbo pi lo, a jo ma shi de tbo, go set lo lo shi yin, ba ma go dwe, ya la ma pi to na go so lo da pi ba de. ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinkingHe'd rather die than stop drinking.
Tugu, yet, Piapu, Kimia, Bionida, Lee Gong Yung Babia, a chini ba. Tuga, theta, the canwami, a yet, Piame, Luzamium, Hopubia, Lu, Debe, ya, buddy. Umago, now recall Nasin Jijaya.
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
Nolinje, Mishibu, Surago, Tiene, Lee Gongka, a pinbanka.ပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်ခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြင့်စာတည်သူစာရေးဆရာမမိချမ်းဝေဟာပင်လယ်တံငါဝတ္ထုတို့များပါဝင်လူမှုဘဝရှုခင်းပြင်ခီးသွွားမှတန်ဆောင်းပါးတွေကိုရေးသားခဲ့သူဖြစ်ပြီးသူဟာ2000ပြည့်နှစ်မှာအမျိုးသားစာပေစုချီးမြှင့်ခံခဲ့ရပါတယ်။မကြသေးမီကသူဟာအမေရိကန်ပြည်ထောင်စုကိုစာပေလည်လာရေးခီးထွက်ခဲ့ရမှာဝါရှင်တန်မြို့တော်ကိုရောက်ရှိခဲ့စဉ်သူ့ရဲ့စာပေဘဝအကြောင်းဆရာမမိချမ်းဝေနဲ့ဆက်သွယ်ပြီးဒေါ်လလတန်ကမြင်းမြန်းခွင့်ရခဲ့တာကိုနှစ်ပိုင်းခွဲပြီးတော့တင်ဆက်မှာမို့ပထမပိုင်းကိုဒီသတင်းပတ်ရက်အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
ဒီချွေချောင်းနည်းနည်းပြောပြပေးပါလားကျမ။ကျွန်
တော်ကတော့1992ခုနှစ်ဩဝေချန်နယ်မှာစကန်ကောင်းသူဦးရဲ့မှာကျော်ဟင်းဒီစီးတီးဆိုတဲ့တောင်းမှာနဲ့စာပေလောကရဲ့တာတင်ဝင်ရောက်တာပါ။နောက်တော့တိုင်းရင်းမိမှာကြပြလေးပါလေးရှိဖြစ်ပါတယ်။နောက်ထပ်တော့ကျမတို့ဆက်လက်အောင်မြင်တဲ့အခါမှာတင်းလိုက်တိုင်းအောက်ဘက်ကို second ကျမဘဝနဲ့ရောက်သွားတဲ့သူကြောင့်မစပါဘဲလောကနဲ့ဆက်ပြတ်သွားပါတယ်။ဟန်ကူက64ခုနှစ်တောက်တော့စားတော့မှကျွန်တော်ဖောင်းသမားဆိုတာမိသွေးဖောင်းပြောတာပါမိသွေးဖူပေါ့နော်။ဟ
ုတ်ကဲ့
ကျွန်တော်ဖောင်းသမားဆိုတဲ့ဝတ္ထုတူနဲ့စပါဘီလောကရဲ့ပြန်ဝင်လာတာပါ။အဲ့ဒီကနေပြီးတော့56ခုနှစ်လောက်မှတောင်းဆရာအလုပ်ကနေတော့အနာယူပါတယ်။ပြီးတော့ပင်လယ်တံငါသူတည်းကိုစတက်ရည်တယ်။2000ပြည့်နှစ်မှာအမျိုးသားစပါဘီသူအမရင်ဝဲနဲ့အခြားပြည်တွေဝတ္ထုတွေမျိုးပေါ့ဆောင်းအရရှိပါအဲ့ဒီနောက်တောက်လျှောက်ပဲပင်လယ်တံငါဝတ္ထုတွေကိုလည်းရေးတယ်နောက်ထပ်လူမှုဘဝရှုခင်းဝတ္ထုတွေကိုလည်းရေးတာဒီနေ့ထိဆိုရင်ဆောင်းအောင်ပေါင်းခီးသွားစပြီးရောဝတ္ထုတွေပေါင်းချုပ်လုံးချင်းအပါဝင်အားလုံးနဲ့စနက်၃အုပ်လောက်ရှိပြီပ
ါချမ်းဝီအနေနဲ့ပေါ့နော်လူမှုရေးနောက်ခံဆောင်ပါတွေရေးတဲ့နေရာမှာပေါ့နော်ဒီစာပေလောကမှာကျမတို့မြန်မာနိုင်ငံမှာပေါ့နော်အများအားဖြင့်ထောက်ပြကြတာကတော့စာဖတ်တဲ့အားနေတယ်ဆိုပြီးတော့ထောက်ပြကြတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲရှင
်။အခုကနေဟိုအင်တာတိန်မန့်တွေလည်းများလာတဲ့ခါကျတော့ဒီနောက်ပေါက်ဆက်လာတဲ့ငွေတွေကအဲ့ဒီရဲ့အငွေအသက်တွေနဲ့ အဲ့ဒီမှာမိန်းမောသားရနေကဥမာ Facebook ပေါ့နော်ဒါနဲ့အချိန်ကုန်ရတယ်ကျွန်တော်တို့ညီရလို့တောင်းငါးဆိုင်လေးတွားပြီးတော့စဖတ်မယ်ဆိုတော့အမျိုးမရှိတော့ဘူးအဲ့ဒီကဏ္ဍကလည်းတော်တော်ကြီးကိုမိမ့်မိန်လာမိမ့်မိန်လာပြီးတော့စာကိုသူကများရင်တော့မဖတ်ချင်တော့ခစ်ကလည်းတင်းခစ်ကိုရောက်သွားတဲ့အခါမှာမနဲ့မိုးလင်းလာလို့ရှိရင် channel လောက်ဖတ်ပြီးလို့ရှိရင်လူတွေရဲ့အာသာဆန္ဒပြေပြောက်သွားအာတိချင်တာလေးတိလိုက်ရပြီဆိုလက်တော့ခံစားရကောင်မှမသိတော့တော့ဝတ်ထုကဘာကိုပြီးလဲဆိုတော့အဲ့ဒီချစ်ချင်းမုံချင်းသာနာချင်းနှံတာချင်းခောက်ခါချင်းတွေကိုဟိုဆောဆောင်တဲ့အဲ့ဒီဝတ်ထုတွေရေးထားတာကိုဒါတွေကိုသူကမဖတ်တော့တဲ့ခါကျတော့အဲ့ဒီသာနာချင်းတွေနေပါလာတယ်နှံတာချင်းတွေနေပါလာတယ်အမှားအမှန်ကိုဝေဖန်ပိုင်းခြားနိုင်တဲ့ညံပေါ့နော်အဲ့ဒါဒီကျေပါလာတဲ့စာပိုင်းစာကဖတ်တာအားနေတော့တယ်ဟုတ်ပြီစာအုပ်တွေကမရောင်းရတော့ဘူးစသဖြင့်ပေါ့နော်ကျမတို့လည်းစပီလောကမှာရင်ဆိုင်နေရတာပဲသူတော်လည်းပဲစာအုပ်ကဒီမှာတော့ဟောရောင်းအားအနေနဲ့မရောင်းရပြီမြဲအွန်လိုင်းမှာတော့ကလေးတွေရှာပွေဖတ်ကြတယ်ဒီလိုကျမတို့ကအကွေတူကွေပေါ့စပီလောကမှာတော့ပြောင်းနေတဲ့အကွေကြီးတူကွေကိုတော့ရောင်းနေပြီကျမတို့ကအဲ့ဒီလိုမျိုးသူတို့ဖတ်နိုင်တဲ့အထိပေါ့ဟောအွန်လိုင်းပေါ်ကိုတင်မလားကျမတို့ကထုတ်တယ်သူတို့မဖတ်ဖတ်အောင်ပေါ့နော်တင်မလားသူမဟုတ်ဒူဒူချားထဲမှာပဲစာကိုဆင်းဖတ်ပြရင်ကောင်းမလားဆိုတော့အဲ့ဒီနှစ်ခုချားထဲကနေပြီးတော့ကျမတို့လုံနိုင်တဲ့ဟာကိုအရင်လုံလိုက်တယ်အဲ့ဒါကဘာလဲဆိုတော့ကျမတို့ရတ္တစဖတ်ဝိုင်းဆိုပြီးတော့ဝါသနာတူရဲ့ဆိုင်ဆရာကြီးပေါင်းပြီးတော့
အဲ
့ဒီမှာလူစီကားတဲ့ဥမာပူလာယုံလူနေရာမျိုးပေါ့လက်ဖက်ရည်ဆိုင်လူနေရာမျိုးမှာကျမတို့ဝတ္ထုတွေဖတ်ပြတယ်နှစ်ပတ်တစ်ချိန်ပေါ့နော်အဲ့ဒီလိုအလုပ်ကလေးတွေစလုပ်ပြတဲ့အခါမှာလူတွေတော်တော်စိတ်ဝင်စားတယ်ဒီနားမှာရထားနှမလာယူတဲ့လူတွေကလည်းဝင်းမီနားထောက်သွားတယ်။နောက်ပြီးတော့ပဲပြုတ်တယ်သူကျောင်းပြုတ်တယ်သူအဲ့လိုလက်လုံးလက်စားတွေကလည်းနားထောက်သွားတယ်။နောက်ထပ်ဒီလိုနေရာမျိုးပေါ့ဥမာညမမြင်ကြောင်းကိုသွားတာသွားပြီးတော့သွားဖတ်ပြတာမျိုးအချင်းမကြသေးပဲနဲ့သူ့ကိုဟိုစီရင်ချက်မချသေးပဲနဲ့ထိမ့်သိမ်းထားတဲ့အမျိုးသမီးဂေဟာလိုမျိုးအဲ့ဒီလိုဆိုရင်လည်းအဲ့ဒီကိုသွားပြီးတော့သူ့နဲ့သက်ဆိုင်တဲ့ဟာတွေအဓိကတော့ဝတ္ထုနဲ့ဆောင်းပါပေါ့အဲ့ဒါတွေဖတ်ပြအဲ့လိုဖတ်ပြတဲ့အခါမှာသူတို့ရဲ့စိတ်ဝင်စားမှုကိုတော်တော်ရရှိတယ်ကျွန်တော်တို့အလုပ်ကလေးအောင်မြင်တယ်လို့ဆိုပါပါပေါ့လေ
ဟိုတနည်းတော့ဒီလူလူကြားဆင်းပြီးတော့ပေါ့နော်စာဖတ်ရမှာပူပြီးဝါသနာပါလာအောင်လို့လှုပ်ရှားမှုပြရပေါ့
ဟုတ်ကဲ့နောက်တစ်ခုလည်းလုပ်သေးတယ်ရှင်နောက်တစ်မျိုးကလေကျွန်တော်တို့ပပီလောကမှာပင်မြန်မာဆိုတော့အဖွဲ့အစည်းရှိပါတယ်ဟုတ
်ကဲ့
အဲ့ဒီပင်မြန်မာအဖွဲ့အစည်းကနေပြီးတော့ဒါလည်းကျွန်တော်တို့ပဲပေါ့နော်ပါပီလောကမှာတော့စိုက်ဆရာတွေစိုက်ဆက်မတွေကနည်းနည်းနေတဲ့ခါကျတော့ဟိုအဖွဲ့မှလည်းဒီလူပဲဒီအဖွဲ့မှလည်းဒီလူအဲ့လိုလူထနေတာတွေတော့ရှိတယ
်။
ကျမတို့အဲ့ဒါတွေကကျတော့လေကြီးလက်တော်ရွာအထိမျိုးတွေမျိုးတွေကိုဆင်းပြီးတော့ဟိုရပ်ပအုံဆန်လို့နာမည်ပေးထားရှင်။ကျမတို့က10မိနစ်ပေါ့အမှုပညာတရားကိုဖော်ထုတ်လိုက်မယ်။ပြီးရင်ကြီးလက်ဆိုတဲ့ကြီးလက်ပေါ့မျိုးပြဆိုတဲ့မျိုးပြပေါ့ပြီးသက်ဆင်းနေပြီးတော့ပြန်ပြီးတော့ဆန်အဆန်ပေါ့အဲ့ဒါဖိတ်ခေါ်လိုက်ဒီကိုလိုက်တဲ့ခါမှာပထမတော့သူတို့စက်ကိုချက်ကနဲ့မထချင်တာမျိုးမပြောချင်တာမျိုးလည်းရှိ
တယ်။အဲ
ကျမတို့ကနှိုးဆော်ရတယ်သူတို့မပြောချင်ပြောချင်အောင်မထချင်ထချင်အောင်ပေါ့နော်။မိမိစစောင်းစီယုံတဲ့ခါမှာပြီးတော့ထွက်လာကြတယ်။ကျမတို့တိုင်းပြည်ကဘာဖြစ်နေလဲဆိုတော့အနှစ်50ဟိုစက်ပေါက်ပိတ်ခံထားရတယ်ဒီမျက်စိတွေပိတ်ထားတယ်။မပြောရဲဘူး။ဂျားထဲမှာထပြီးစကားပြောရမှသိချက်တယ်။အဲ့ဒါတွေကိုကျမတို့ကချေဖြတ်နေတယ်ပြောရမယ်။တွင်းလေးမြင်တာလည်းခစ်ကိုရောင်းနေပြီးပြောပါပြောပါအဲဆင်မရုတ်ဖတ်သွားတဲ့ဆင်မင်းစာအဝတ္ထုဖြစ်စေဆောင်းမဖြစ်စေအဲ့ဒီတင်ပြမှုကိုမင်းတို့ကလက်ခံသည်ဖြစ်စေလက်ခံသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေပြောနိုင်တယ်ပြန်ပြီးတော့ဝေဖန်နိုင်တယ်ထောက်ပြနိုင်ဒါကြီးဆရာဆိုတာလည်းအကုန်လုံးတတ်တာမဟုတ်ဘူးလေအဲ့ဒီသဘောမျိုးပေါ့သူကစပတ်ပိတာနေကန်လူတို့တွေဒီကကျွန်တော်တို့ကပြန်သိနေပြီတဲ့သဘောမျိုးနဲ့သူတို့အတန်ကိုဖွင့်ထုတ်တာပေါ့နော
်သူတို့
ပြန်ပြီးတော့ဖားရီဆန်းနိုင်တယ်နောက်တစ်ယောက်ဒါကြီးဆရာဘက်ကတခါဆုံးမြောက်ပေါ့အဆုံးဆံပေါ့အဲ့လိုသွားနေတဲ့ပင်မြမာရဲ့လက်သအဆုံးဆံပွဲလေးတွေလည်းရှိပါတယ်ဟုတ်ကဲ
့အဲ့လိုပင်မြမာရဲ့ဒီရသအဆုံးဆံဒီပွဲလေးတွေတော့စိတ်ဝင်စားစရာကောင်းပါတယ်စောစောကပြောသလိုပေါ့နော်ကိုမြမာလူတို့အနေနဲ့ကိုယ့်ရဲ့ခံစားချက်ကိုယ့်ရဲ့တွေးခေါ်ပြောဖို့ဆိုတာတုံဆိုင်ကြတာပေါ့နော်ကြောက်တာလည်းပါတယ်ရှက်တာလည်းပါတယ်ဟုတ်
ကဲ့ဟုတ်ကဲ့
မိချမ်းဝေတို့ခုလိုသွားပြီးတော့လှုပ်ဆောင်နေနေမှာသူတို့ထပြောတာလေးတွေရှိတယ်ဆိုတော့အမှတ်တရပေါ့နော်ကျမတို့ပြိတ္တနဲ့မျှဝေနိုင်မလဲရှင
်အဲ့ဒီမှာလေကျမတို့ကဟုတ်တခါတည်းရမှာပေါ့2015ရေောက်ပဲမတိုင်ခင်ကဆိုရင်ကျမတို့ကတော့စီယုံကြီးဆင်းတာမဟုတ်ပါဘူးဒါပေမဲ့ဒီရတဆုကပွဲနဲ့တွားရင်းနဲ့လူလူကိုမျက်စိဖွင့်တာပေါ့နော်တော့တောက်ဆယ်ဆိုတဲ့မျိုးယူရောက်ပါလေရှင်တောက်ဆယ်က ဆိုင်ဆရာအဟောင်းရောအစ်စ်ရောဟိုပေါ်ထွန်းတဲ့နေရာပေါ့ခပြားဆရာတစ်ကလေးတွေနဲ့ပါတယ်နောက်မျိုးဆက်စ်ပေါ့အဲ့ဒီလိုမျိုးအဟောင်းနဲ့အစ်စ်တွေထုံတဲ့ပွဲစဉ်ကျမတို့ကနည်းနည်းတော့စိုးရိမ်တယ်အဟောင်းနဲ့အစ်စ်ချာထဲမှာနည်းနည်းခပ်ပါပါလေးအကန့်လေးတစ်ခန်းရှိနေတတ်တာပေါ့နော်သို့တော်လည်းပဲအဲ့ဒီမှာခပြားဆရာကြီးတယောက်ကသူကထပြီးတော့အဲ့ဒီမှာခပြားတပုတ်ရွတ်သူရွတ်တဲ့ခပြားရဲ့နောက်ဆုံးပိုက်ကတကားများကိုခောက်ကြတကားများကိုခောက်ကြအဲ့လိုပါ
အ
ဲ့တော့လူလူကဒီအပိုက်တိုင်းပိုက်တိုင်းမှာအဆုံးတိုင်းအဆုံးတိုင်းမှာတကားများကိုခောက်ကြဆိုတဲ့အတိုင်းခဏခဏကြားနေရတာပေါ့ကြားနေရတဲ့အခါမှာကြပြားလည်းတော်တော်ကောင်းတယ်အဲ့ဒီအချိန်မှာဒီကြပြားအရှိကြီးပဲဒီကြပြားလည်းဆုံးသွားရောကြပြားဆောက်ဆုံးနေရသူကတောက်ဆရာဆင်ထွက်တဲ့နေရာဆိုတော့သူကပဆိုးနဲ့ဆက်တပြက်ပေါ့နော်သူရဲ့သူ performance ကိုတော့ပေါ့ချမ်းအဲ့ဒါကိုဆင်ပုံပေါ့အ
ဲ့ဒ
ါခေါင်းမှာတို့ပြီးတော့ဗာစင်နမောင်းပုံကြီးအလူလူချားတဲ့ဝင်လာတယ်ဝင်လာတော့သူလည်းတော့ရှာလာတယ်မသိဘူးခဏတွင်းနေမှာပဲအဲ့မှာခလေးတနတ်ခလေးလည်းပါတယ်သူခါချာသူကလေးပဲထောက်ဆင်လို့ဝင်လာတယ်အဲဝိုင်းနေရတော့ပတ်တက်ရလိုက်တယ်ပြီးတော့ဒတိုင်းတိုင်းပြစ်တယ်ပြစ်ပြီးတော့မှခုနကကြပြဆရာရက်သွားတဲ့နောက်ဆုံးအပိုက်ပေါ့ဒကာများကိုခောက်ကြဒီမိုကရေစီဒကာများကိုပွင့်အောင်ခောက်ကြဒကာများကိုခောက်ကြဒီမိုကရေစီဒကာများကိုပွင့်အောင်ခောက်ကြအဲ့ဒီလိုအော်လိုက်တဲ့အခါမှာဒီလူငယ်ရောလူကြီးရောကျမစိုးရိမ်နေတဲ့ဟာတွေဘာမှမဖြစ်လာဘူးလေတခါလဲစီလုံးသွားပြီးတော့လူတွေကဝုန်းဝင်းနဲ့ထိုက်ရတာဒီအချိန်မှာကျမတို့ဘာလုပ်ရမလဲဆိုတာတို့နားလဲပါဒါပဲကျမတို့က performance ဆိုတာခဏအတွင်းမှာပဲလူလူရဲ့ယင်တွေကိုထိုးပေါက်အောင်လူပညာပြတ်ကိုပို့ဆောင်ပေးတာပေါ့ကျမတို့ performance နဲ့ပို့ဆောင်လိုက်တာပေါ့နော်အဲ့လိုအမှုရာလဲပါတယ်အပန့်လဲပါတာပေါ့အဲ့ဒါလေးလည်းအမှတ်တရဖြစ်ခဲ့ပါလေ
မျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါရှင်အခုတော့ဒေါက်ကီမြွတ်သက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိက္ခာအရေးပါတယ်ထိမ့်သိရင်းနဲ့ပတ်သက်ပြီးပညာရတစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိရင်း engineer ဦးသိမ့်မော်ကပြောပြပေးပါမှာလက်ရှိမှာငွေရချို့တင်နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိန်းသိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါဆက်ပစ္စည်းတွေကအစသဘာဝဝင်းကျင်အတွက်ကမ်းနားမှာရေတိုက်စားတာမြေပြိုရာတွေကစပြီးထိန်းသိမ်းရေးကိုလုပ်ဖို့အတွက်လိုအပ်နေတာပ
ါထိန်းသိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်သင်ရတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြတ်မှရပ်လိုက်တဲ့ပြင်းတယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြတ်လို့မရဘူးလေအဲ့တော့ concept တွေကအရန်ပြောင်းသွားပြီးမပြတ်ခင်မပြတ်အောင်ကိုပဲထိန်းသိမ်းကြရတာဘာ business ဆိုမဖြစ်မလေလုပ်ကြရပါတော့ပမာပြဟောဟို business ဆိုတာပြတ်မှပဲပြင်းတော့တဲ့ဟာမျိုးဖြစ်တယ်အဲ့တော့ဒီကလုံးသုံးတာကလည်းပြင်းထိန်းပေါ့ခုပြင်းထိန်းနေရင်ပေါ့မအားတော့တကယ်တမ်းကျတော့ထိန်းသိမ်းရေးပဲဖြစ်ရတော့နော်ပြပြရေးဆိုတာလေထိန်းသိမ်းအောင်ပါတကယ်စနစ်တကျ plan လုပ်နေတာပဲပြပြနေတာကိုပြကလောကိုပြင်ထင်းရနေထိန်းပြင်ကိုပြရမှာဖြစ
်ထိန်းသိမ်း engineer ပညာရှင်တယောက်အနေနဲ့ပြောမယ်ဆိုလို့ရှင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်းသိမ်း engineer ပညာရဲ့နေရာအမှန်မရှိသေးဘူးနော်လူတရားလက်ပညာကိုမှမကကနားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုတ်ပြင်းထိန်းသိမ်းရေးဆိုပြီးတုံးနေတာပေါ့နော်။အမှားကတော့ပြုတ်ပြင်းဆိုတာစစ်စလုံးကိုဖြုတ်ပြီးထိန်းသိမ်းရေးဖြစ်အောင်လုပ်အောင်ပေါ့။ဆိုလိုတာကြီးတွေရောကဘာပတ်ဝန်းကျင်ရေရေတော်တော်မြေချောတွေရောဆက်ပြီးတော့ပုံမှန်ထိန်းသိမ်းစနစ်ကြထိန်းသိမ်းလုပ်သွားလို့ရှိရင်ပြတ်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးအကျိုးရှိတယ်ပေါ့နော်
။ဗမာပြည်မှာထိန်းသိမ်း engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆရာ။
ဘတ်တီကဘဒူမာပေါ်တော့ဟိုသင်္ကေတဆိုတာငွေကုန်ကြေးကြကြည့်တဲ့လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘဒူမာမလုပ်ရှင်ဘောနော်သင်္ကေတကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမသင်္ကေတမဲ့လည်းနှစ်ပေါင်းများစွာတုံးလို့ရတယ်သင်္ကေတရတဲ့အကျိုးကျေးဇူးလည်းရှိရဒါမျိုးလူတွေကမောင်စံနားမလဲဘူးအဲ့အကျိုးကျေးဇူးရဖို့လည်းမကြိုးစားဘူးဘောနော်အဲ့တော့ပြတ်တော့ကြမှာပဲအာပြတ်ပြတ်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာဘောနော်သို့တော့အထူးဖြင့်ဥပမာ infrastructure အခြေခံအဆောက်အဦတွေစက္ကရာတွေအရင်ရှုပ်ထွေးပြီးတော့ဈေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးချိုးတွေအရင်မြင်လာတဲ့အခါကျတော့သင်္ကေတကိုမဖြစ်မနေဘူးလောက်ကြတာပေါ့နော်အဲဒါကြောင့်ဒါကိုပညာရတစ်ခုအနေနဲ့လည်းပြင်ပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းမှုနေတဲ့ပညာရဖြစ်တယ်မစင်းစရာလေ့လာတာသူ့တောင်မှ သူ့အတွက်ဟိုစာ standard တော့မှာ2014ကျမ်းမှာစထွက်တာတော့ဗောနော်
ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာတွေပြောပြပေးပါဆရာ
ထိန်းသိမ်းနာနဲ့ပတ်သက်ပြီးတော့ဒီထိန်းသိမ်းပညာ engineer ပညာရဲ့အဓိကရည်ရွယ်ချက်က asset လို့ခေါ်တဲ့ရုပ်ဝတ္ထုပစ္စည်းပေါ့နော်အဲ့ဒီပစ္စည်းတွေကိုဟိုစဉ်းစားထိန်းသိမ်းတဲ့ပညာပေါ့နော်ဒီရုပ်ဝတ္ထုပစ္စည်းတွေမှာလူလုံးတဲ့ secretary စိတ်ရောလို့ရုံရင်းရမ်းနေရပြီပါတယ်ဘာဝအရာပေးထားတယ်ကွနာမြေချောင်းတောတောင်ရင်းမြေလည်းပါတာပေါ့နော်အဲ့တော့ဟိုဆိုလူလူတဲ့ပစ္စည်းတွေမှာတော့ကွနာခေါ်ရဲပြက်လို့ရှိရင်ရရှိမဲ့စိုးကျိုးတွေကအများများလာတယ်ဥမာလေးမြန်ဆိုတော့လမ်းမှာပြန်ပြီးလုံးဝရပ်သွားလို့မရှိဘူးခေါ်ကဆက်ယုံကြီးတွေတချို့ဆက်ယုံကြီးတွေမှာဒီနိုင်လောက်ရပ်သွားနေဟိုလာတန်းနဲ့ချီချုံချမ်းလို့ဖြစ်တယ်အဲ့ဒါကြတော့လူတွေကစဉ်းစားကြသိသိလာကြတာပေါ့နော်အဲ့တော့ပါဝင်ကျင်မှာကြတော့ဘာပါမယ်ဆိုတာသိသိလို့ရှိရင်ဥပမာကုစုကျွန်တော်တို့ကတစ်ပင်တွေခုတ်တယ်ညချောင်းတွေမြစ်တွေလည်းကျွန်တော်တို့ဘာမှသိနေမှုမရှိဘူးအဲ့တော့ပျက်လာလဲဆိုတော့ညချမ်းလာတယ်ပေါ့နော်အဲ့တော့ဟိုရည်ကြည်ချင်ဖြစ်တဲ့ကမ္ဘာဖြစ်လာတဲ့ဒုက္ခတွေကများလာတယ်အဲ့တော့ဒုက္ခဖြစ်လာမှာပေါ့နော်ဥပမာဟိုတလောကအချင်းချင်းမှာမြည်နေကြတယ်ဒီလိုသာသိသိခါလို့ရှိလူတွေဆုံးရှုံးတာတွေနားနေဆိုရင်လည်းပျက်လို့ကြမှာဒီဒေါ်လာတန်ပေါင်းများစွာကုန်ကျခံပြီးမှလမ်းတွေကိုပြန်ရတာပေါ့နော်အဲ့ဒါမဖြစ်ခင်အဲ့ကုန်ကြရတဲ့ကုန်ကြရရဲ့အစ်ပိုင်းလေးတစ်ခုကိုပုံမှန်သုံးနေလို့ရှိရင်ဒီလောက်ကြီးစိုးစိုးဝါးဝါးမဖြစ်နိုင်ဘူးပေါ့နော်ဖြစ်လာမဲ့ကျုံလာမဲ့ဘီရိုကတီရဲ့စိုးစိုးကိုကျူတင်ပြီးကာဝယ်နိုင်တာပေါ့နော်အဲ့လိုကာဝယ်နိုင်မှုစနစ်တကျလိုရမယ်နီးလန်းနေလည်းရှိရမယ်ဒါမှဒါတွေကိုတကယ်တော့မပြည့်ကြသေးဘူးလူတွေကအဲ့ဒီတွေကျွန်တော်တို့ကြိုးစားပြီးတော့နားလည်အောင်ကြိုးပြပြီးတော့လုပ်ဆောင်ရဖို့လိုတာပေါ့နော်ဒီဥပမာဆိုတလောကကျွန်တော်ချင်းမှမြေတွေကျူတယ်ကျွန်တော်တို့တော့ကြောရပါတော့။ဘာလို့ဆိုရှင်းမှာမြေပြူကြီးမှာဖြစ်တဲ့တစားစားပြူပြီးမှာသူ့ကိုဟိုရီကာဗရီလောက်တာလို့ဘောနော်။ပတ်စံလည်းအရန်300မဖြစ်ခင်ကပြင်ထားရင်တော့ကုန်ချမှုမရှိဘူးဘောနော်။သုခလည်းမပြောဘူး။နောက်တစ်ခါလူတွေကလည်းပေါ့ဒီမှာပေါ့တစားဖြစ်လို့ရှင်ကူးတဲ့လူတွေဒိုနာတွေကအရန်ပေါ်လာတယ်။အဲဒိုနာတွေကိုဟိုမဖြစ်ခင်ပတ်စံပြေးပါဆိုရင်ဘယ်ဒိုနာမှမဖြစ်ဘူး။အဲ့ maintenance မှာဒီစိတ်ရောလို့ကြတော့ဘယ်လိုပြောလဲ financial risk ကအရင် impact ဖြစ်တော့လူရအဲ့ဒါပုစံသုံးနေတယ် disaster ကြတော့ maintenance ဆိုတာမဖြစ်ဘဲနဲ့ဘယ်သူမှမလုပ်ချင်ဘူးဒီမှာအဲ့ဒါတွေရှင်းပြလို့လည်းနားထောင်လို့ပဲကောင်းတယ်ဖြစ်နေပါတော့အခုတော့ NLD ကအမှတ်တရပါညာနဲ့တော့ကျွန်တော်စပြောလို့ရတယ်ပေါ့နော်သူတို့တော့ချက်လက်ပေးနေတာလို့ရှိနေပါဘူ
းဆရာ NLD ကနေဆရာဘာတွေအကြံဉာဏ်တောင်းတာလဲဆရာ
အဲ့တော့ဘာလို့အဲ့လိုမျိုးလိပညာရဟိုဒါကျူလို့မရတယ်ဒီပြုကဟိုဒါမှတန်တဲ့ဒီအမှတ်တွေတော့များအရင်သိကျင်တာသူတို့နားလည်တဲ့လူတွေကိုဘာပဲဖြစ်ပေါ့နော်သူတို့ input ရအောင်လိုက်ရှာနေကြဥပမာဆိုရင်ကျွန်တော်ချင်းပြီကိုသွားတော့မြေကြီးကျူရယ်အရာဝင်းကံပေးမှာဟိုပါဘောနော်တိုက်စားခါလေရိုရှင်းဖြစ်တယ်နန်းပေးတွေဝိုင်းမှာမြေကြီးကျူရယ်အဲ့ဒါကိုသူတို့ကြောက်နိုင်ကြီးစောက်ပြီးတော့ကြတော့ဟိုပညာတာပေါ့နော်ကြောက်စီနိုင်ရန်ကြီးပေါ့နော်ဒီလိုရခါလာရည်လာပြူကြတာပေါ့နော်အဲ့တော့နိုင်ငံတကာမှာအခုအဲ့လိုမျိုးသိမလို့တော့ဘူးမြက်တစ်မျိုးရှိတယ်မြက်တစ်မျိုးဆိုင်ပြီးတော့မြေကြီးကိုခိန်းတာပေါ့နော်ဗတ်တီဗာလို့ခေါ်တဲ့မြက်ပေါ့အိန္ဒိယလာအဲ့တကွာလို့အဲ့မြက်ကိုပဲဆိုင်ဟိုအဲ့မြက်ကိုသူအတန်းလိုက်ချက်ထိုင်ရင်သူကအုံနံကြီးတစ်ခုလိုဖြစ်သွားတာပေါ့အဲ့တော့ structure ကြီးလုံးမဲ့စားမြက်ကိုဆိုင်ပြီးတော့ပတ်ဝန်းကျင်ခိန်းသိမ်းရေးလုပ်တဲ့နေရာအရန်ကိုကျေပြန်တယ်ပေါ့နော်
Australia နိုင်ငံ Monash တက္ကသိုလ်ကထိန်းသိမ်း engineer ဘွဲ့လွန်ပညာရှိဘူးပြီးမြန်မာနိုင်ငံ Total ရေနံကုမ္ပဏီမှာထိန်းသိမ်းတာဝန်ယူခဲ့သူ engineer ဦးသိန်းပါပါနောက်တစ်ပတ်မှာတော့ချင်းတောင်မြေပြုံမှုနဲ့ပတ်သက်ပြီးပြုပြင်ထိန်းသိမ်းနိုင်တာတွေကိုတင်ပြပေးဖို့ရှိတယ်ဆိုတာကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်တော်ရရှိမြခင်ကိုလံဘီယာကွန်ဂရက်လွှတ်တော်ရဲ့တိကျပြတ်သားတဲ့မဲပေးဆုံးဖြတ်မှုနဲ့ကလောင်တစ်ချက်ကအနောက်ဟမ်မစ်ဖီးယားမှာနှစ်ကာလကြာရှည်စွာဖြစ်ပွားခဲ့တဲ့ပြည်ပခါကိုအဆုံးသတ်သွားစေခဲ့ပါတယ်ကိုလံဘီယာသမ္မတယွမ်မန်ယောဆန်တိုးစ်နဲ့ဖတ်စ်လို့ခေါ်တဲ့ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်ရော်ဒရီဂိုလွန်ဒိုနိုဟာငင်းကြံရေးသဘောတူညီချက်ကိုနိုဝင်ဘာလ24ရက်နေ့မှာလက်မှတ်ရေးထိုးခဲ့ကြပြီးအဲ့ဒီသဘောတူညီချက်ကိုကိုလံဘီယာကွန်ဂရက်လွှတ်တော်ကနိုဝင်ဘာလ30ရက်နေ့မှာအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာခက်ခဲတဲ့ဖြစ်စဉ်တစ်ခုဖြစ်တယ်လို့အချိန်ကာလလေးအကြာကြီးယူခဲ့ရတာပါ။ 52 နှစ်ကြာပြည်တွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခအဆုံးတတ်နိုင်ဖို့အတွက်မျှော်လင့်ထားကြတဲ့နှစ်ဖက်ကြားအစကနဦးသဘောတူညီမှုကိုစက်တင်ဘာလနှောင်းပိုင်းမှာလက်မှတ်ရေးထိုးနိုင်ဖို့အတွက်၄နှစ်တိတိခက်ခက်ခဲခဲညှိနှိုင်းဆွေးနွေးကြရတာပါဒါပေမဲ့6ရက်အကြာမှာတော့ဘာမှမပြောပါလောက်တဲ့ကွဲလွဲချက်လေးနဲ့ကိုလံဘီယာလူထုကပယ်ချပစ်ခဲ့ပါတယ်မဲပေးသူအများစုက first အဖွဲ့ဝင်တွေအတိတ်ကကျူးလွန်ခဲ့တဲ့ဖြစ်ရပ်တွေပေါ်တင်ပေါင်းချေဖို့မလုံလောက်ဘူးလို့ခံစားမှုရှိနေကြလို့ဖြစ်ပါတယ်ဒါနဲ့ပဲနှစ်ဖက်ကြားညှိနှိုင်းဆွေးနွေးမှုတွေကိုပြန်ဆက်လုပ်ခဲ့ကြပြီးနောက်မှသဘောတူညီမှုရစေနိုင်တဲ့အတုံးတုံးအစ်တတွေနဲ့သဘောတူညီချက်ကိုပြန်ပြီးတော့ရေးသားခဲ့ကြပါတယ်ဒီလိုပြန်လဲရေးဆွဲတဲ့သဘောတူညီမှုကိုကိုလံဘီယာကွန်ဂရက်လွှတ်တော်ကနိုဝင်ဘာလ30ရက်နေ့မှာအတည်ပြုပေးခဲ့ပါတယ်အခုသဘောတူညီချက်မှာ first အဖွဲ့ဝင်တွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကြီးညာဖို့နဲ့တားကောင်ဖြစ်ခဲ့ရသူတွေကိုပြန်လည်လွှဲပြောင်းပေးဖို့တောင်းဆိုထားပါတယ် first အဖွဲ့ဝင်တွေအနေနဲ့မူရစ်ဆေးဝါးတဲဆောင်ရောင်းဝယ်မှုမှာဘယ်၍ဘယ်မျှသူတို့အနေနဲ့ပါဝင်ပတ်သက်ခဲ့တယ်ဆိုတာကိုလုံးဝအုတ်တုံဖွင့်ချပြရမှာဖြစ်ပါတယ်လူသားမျိုးနွယ်တွေအပေါ်ရာဇဝတ်မှုကျူးလွန်ခဲ့သူတွေအပေါ်အေးအေးယူမှုတွေကိုသဘောတူညီချက်အရလူငင်းခွင့်ပြုမှာဖြစ်ပြီးဒီသဘောတူညီမှုဟာငကူကရှိထားပြီးသားကိုလံဘီယာနိုင်ငံရဲ့အခြေခံဥပဒေကိုဖြည့်ဆွတ်ပေါင်းစပ်ထည့်သွင်းခြင်းမရှိစေရလို့ရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒီငင်းငယ်ရေးသဘောတူညီချက်ပေါ်အတည်ပြုမှုကိုအမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။ဒီသဘောတူညီမှုကကိုလံဘီယာနိုင်ငံသူနိုင်ငံသားအားလုံးအတွက်လက်ရှိအနေအထားမှာရေရှည်ငင်းငယ်ရေးအတွက်ပါအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားပါတယ်။အခုလိုကြီးမားတဲ့ဂုံယူစရာအဖြစ်ပြဟာမဆုံမနစ်အထုတ်တဲ့ဇွဲလုံးသားနဲ့တဆိုင်မမတ်ကြိုးပမ်းမှုနဲ့တန်နိတ်တန်ခိုင်မာမှုရှိတဲ့ကိုလံဘီယာနိုင်ငံသားတွေနဲ့အင်မတန်မှထိုက်တန်လှပါတယ်။အထူးအသီးမှတ်ပြုလို့ကတော့ကြိုးပမ်းအထုတ်မှုအတွက်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တဲ့တမရမန်နျူအယ်ဆန်တိုစ်ဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကျွန်တို့ရဲ့ကိုလံဘီယာနိုင်ငံပေါ်ထားရှိတဲ့အစီအစဉ်တွေရည်မှန်းချက်တွေထောက်ခံအားပေးမှုတွေဟာကဏ္ဍအလုံးမှာဆက်လက်ပြီးတော့တိုးတက်လျက်ရှိပါတယ်။ပြည်ပခအတွင်းတားကောင်ဖြစ်ခဲ့ရသူတွေအပေါ်ကူညီထောက်ပံ့ရေးမင်းမြုပ်မိုင်းနေရှင်းလင်းရေးမူရစ်ဆေးဝါးတိုက်ဖျက်ရေးလုံခြုံရေးအစရှိတာတွေကိုကိုလံဘီယာမိတ်ဆွေတွေနဲ့ပြင်ဆင်ထားပြီးဖြစ်တယ်လို့ပင်ပင်ပန်းပန်းအားထုတ်ကြိုးပမ်းခဲ့တဲ့ညီညာရေးခိုင်မြဲစေရေးဟာကိုလံဘီယာနိုင်ငံသားတွေအတွက်ထိုက်တန်တဲ့ဆုလက်ဖြစ်ကြောင်းပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ကင်မြို့သက်ကြီးညာပေးပါမယ်ရှင
်နိုင်ငံပိုင်ရုပ်သံသတင်းဌာနတွေပါဝင်တခြားလွတ်လပ်တဲ့ပြည်ရင်းပြည်ပသတင်းဌာန73ခုကိုရခိုင်ပြည်နယ်မောင်တော်ဒေသအတွင်းအကြမ်းဖက်တိုက်ခိုက်ခံရမှုအခြေအနေနဲ့နယ်မြေရှင်းလင်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတွားရောက်သတင်းယူဖို့ပထမဆုံးချိန်ဖြစ်တဲ့အခွင့်ပေးလိုက်ပါပြီ။သူတို့ဟာဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့တွေနဲ့အတူသတင်းယူခွင့်ရမှာဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကပြောပါတယ်။အခုတစ်ခါမောင်တော်သတင်းယူတဲ့အဖွဲ့ထဲမှာပြည်ပအသံလွှင့်ဌာနတွေဖြစ်တဲ့ VOA, BBC နဲ့ RFA ဌာနတွေမပါပါဘူး။အဲ့ဒီဒေတာတွေမှာသတင်းတွားယူတဲ့အခါမှာလုံခြုံရေးပြန်ဘာသာစကားအခက်အခဲတွေပါရှိနိုင်တယ်လို့သတင်းအဖွဲ့တွေကပြောပါတယ်Democratic Party ကို computer internet ဖောက်ထွင်းမှုတွေလုပ်နေတယ်ဆိုတော့ဆက်ဆွဲမှုနဲ့ပတ်သက်ပြီး September လတုန်းက Russia သမ္မတ Vladimir Putin နဲ့သူပြောဆိုခဲ့ကြောင်းဒီနှစ်နှောင်းပိုင်းမှာဖောက်ထွင်းခိုးယူမှုတွေဆက်လုပ်တာမတွေ့ရတော့ဘူးလို့ American သမ္မတ Barack Obama ကသမ္မတအင်ဂျူမာနှစ်ဆင်ပြုတ်လုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအပြီးမှာပြောကြားလိုက်ပါတယ်။အခုလိုဖောက်ထွင်းခိုးယူမှုကြောင့် Democratic Party သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ Hillary Clinton အရေးရှုံးရတယ်လို့ယူဆပါသလားဆိုတဲ့အမေးကိုတော့သူကတိုက်ရိုက်မဖြေကြားခဲ့ပါဘူး။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကကွန်ပျူတာကုန်ရက်တစ်ခုကိုဆိုက်ဘာတိုက်ခိုက်ခံရမှုမှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့ဆက်နွယ်နေတဲ့ကိစ္စကိုရွေးကောက်ခံသမ္မတအသစ်အနေနဲ့စုံစမ်းစစ်ဆေးပေးဖို့တောင်းဆိုလိုက်ပြီးရပ်ပိုင်းတွင်မှာပဲသမ္မတအသစ်ဖြစ်တော်မဲ့ဒေါ်နယ်ထရမ့်ဟာအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျန်ဂျွန်ဆန်နဲ့တောက်ကြံလေးကတွေ့ဆုံခဲ့ပါတယ်ဒီနေ့ကောင်မှာတာဝန်ကအနားယူရမယ့်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကသူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းစီးရီးယားနိုင်ငံအလက်ပိုမျိုးကိုငရဲကန်းတစ်ခုဖြစ်နဲ့ရင်းညွှန်းပြောဆိုခဲ့ပါတယ်
။သတင်းအကျဉ်းချုပ်ကိုဒေါခင်မြတ်သက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကနန်းထွေးကြီးဖြစ်ပြီးအင်ဂျာကတော့
Kevin Fowler ဖြစ်ပါတယ်ကျွန်မရှားဖောင်ပါစနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိ line to meter 30 40 48 50နဲ့ line လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.